ူကောင်းမှုခံရသူတွေအပါအဝင်တရုတ်နိုင်ငံမှာအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသားတရားချုပ်ကိုမြန်မာအာဏာပိုင်တွေထံထွက်ပြောင်းပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါတရုတ်နိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိသူတွေအပါအဝင်ဖမ်းဆီးထိန်းသိမ်းခံရသူမြန်မာနိုင်ငံသား146ဦးကိုတရုတ်အာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံဒီကနေ့ပဲလွှဲပြောင်းပေးလိုက်တာပါ။ပြန်လည်လွှဲပြောင်းပေးခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့တရုတ်နိုင်ငံနဲ့နယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နန်းတော်ပေါက်နယ်စပ်ကိတ်ကနေပြန်လည်လက်ခံခဲ့တာပါ။ဒီထဲမှာလူကုန်မှုခံရတဲ့မြန်မာအမျိုးသမီးတွေလည်းပါဝင်နေပြီးသူတို့ကိုလွှဲပြောင်းလက်ခံခဲ့တယ်လို့မူဆယ်မြို့လူကုန်မှုတာဆိုင်နိုင်ငံရဲတပ်ဖွဲ့ကရဲမှူးမင်းနိုင်ငံ VOA ကိုပြောပါတယ်။
180မှ60ဆောင်အခုလွှဲတာလေအဲ146အထက်မှာကျွန်တော်တို့လူကုန်ခံတဲ့လူ2ယောက်ပါလာတာပေါ့နော်အဲ့ထက်မှာ2ယောက်ပါလာတာပေါ့ဖြစ်တယ်ကျွန်တော်တို့ခေါင်းစဉ်နဲ့လွှဲပေးတာဇန်နဝါရီကနေဒီနေ့အထိဆိုလို့ရှိရင်ကျွန်တော်တို့လူကုန်ခံရတဲ့လူအကျင်ကတော့62ကျင်းလူကတော့205ဦးလောက်ရှိပါတယ်မြို့သမီးတွေ
လူကုန်ခံရသူမြန်မာအမျိုးသမီးအများစုကိုတရုတ်အမျိုးသားတွေနဲ့အတင်းအဓမ္မလက်ထပ်စေတာကအဓိကအကြောင်းရင်းဖြစ်နေပြီးလူကုန်ခံရသူတွေက266ဦးကိုတော့ပြီးခဲ့တဲ့2019ကပြန်လည်လက်ခံနိုင်ခဲ့တယ်လို့ရဲမှူးမင်းနိုင်ကဆက်ပြောပါတယ်။သူတို့တွေကိုပြန်လည်ထူထောင်ရေးစခန်းမှာအပ်ပြီးတော့နေရက်အသီးသီးစီပြန်ပို့ပေးနေတယ်လို့လည်းပြောပါတယ်
။လူကုန်ခံရတယ်ဆိုပြီးတော့တရုတ်လူကုန်တိုက်ဖြတ်ရေးဖွဲ့ကကောင်းစင်နဲ့လွှဲတဲ့ဟာတခုရှိမယ်။အဲနောက်တစ်ခါကျွန်တော်တို့အခုဒီအလုံသမားလွှဲတဲ့အထဲမှာဟိုကထောင်ကြပြီးတော့မှပြန်လွှဲတဲ့အထဲမှာတောက်ကြနေတိုင်းလွှဲတဲ့အထဲမှာကျွန်တော်တို့စီစစ်ပြီးတော့မှလူကုန်ခံရတယ်ဆိုတဲ့လူပါလာလို့ရှိရင်ကျွန်တော်တို့ကလွှဲကြည့်တယ်ပေါ့နော်။အဲနှစ်ခုရှိတယ်။အဲနှစ်ခုကိုကျွန်တော်တို့ကဒီမှာရုံးမှာစီစစ်တယ်ပေါ့နော်။ပြေဆုံးမင်းမြန်းတယ်။ပြေဆုံးမင်းမြန်းပြီးလို့ရှိရင်ကျွန်တော်တို့ကပြန်လည်ထူထောင်ရေးဦးစီးဌာနကလူကုန်ခံသူကယာယီလက်ခံ66ရေးဂျီဟာပေါ့။အဲဂျီဟာမှာကျွန်တော်တို့ကဒီပြန်လဲပို့ဆောင်ပေးပို့ဆောင်တဲ့ကျွန်တော်တို့ကအပ်ပေးပြီးတော့မှအဲ့ဒီပြန်လဲထူထောင်ရေးဦးစီးဌာနကနေပြီးတော့မှသူတို့ကဒီကနေမန္တလေးချို့ဟာတကြတော့ရန်ကုန်ဘက်ချမ်းဆိုလို့ရှိရင်ဒီကနေရန်ကုန်ကိုအဲ့လိုဒါရိုက်ပေါ့နော်ဒါရိုက်ပို့ပေးတဲ့ဟာတွေရှိတယ်ခင်ဗျာ
ကြကြသေးခင်လားတွေကဆလို့မြန်မာနိုင်ငံမှာကာယောဂါကူးစက်မှုတွေတိုးလာရတာကအိမ်နီးချင်းတရုတ်နိုင်ငံနယ်စပ်ဒေသမှာသွာလာဝင်ထွက်မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားသလိုတရုတ်နိုင်ငံနယ်စပ်မျိုးတွေမှာအလုပ်လုပ်ကိုင်းနေကြတဲ့မြန်မာနိုင်ငံသားတွေကိုလည်းတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပါတယ်ယူနယ်ပြည်နယ်အစိုးရကနယ်စပ်ဂိတ်လူဝင်အထွက်ကိုဧပြီလကုန်ပိုင်းတော့ကပြန်တက်လိုက်ပြီးမြန်မာဘက်ကနေတရားမဝင်ဝင်ရောက်တာမျိုးမရှိအောင်နယ်စပ်တစ်လျှောက်မှာခြံစည်းကိုပိတ်ဆို့ကာယနာတွေလည်းလုပ်ခဲ့ပါတယ်။အကြောင်းမျိုးမျိုးကြောင့်ထိမ့်သိမ်းခံရတဲ့မြန်မာနိုင်ငံသားတွေကိုကျန်းမာရေးစစ်ဆေးပြီးလွှဲပြောင်းပေးဖို့နှစ်နိုင်ငံတာဝန်ရှိသူတွေကြားသဘောတူထားပြီးပြန်လည်လက်ခံပြီးတဲ့နောက်မှာလည်းတမန်နေရာတွေမှာအသွာလာကန့်သတ်ပြီးကျန်းမာရေးစစ်ဆေးတာတွေကိုမြန်မာကျန်းမာရေးတာဝန်ရှိသူတွေဘက်ကဆောင်ရွက်နေပါတယ်။ဦးစင်မာတို့တရုတ်ကနေပြန်လာသူတွေကိုလက်ခံနေ quarantine စင်တာနှစ်ခုရှိနေပြီးအယောက်300လောက်ကိုတရားထားဆောင်ချီနိုင်တယ်လို့ဦးစင်မျိုးကယူနာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတောင်ထွန်းက VOA ကိုပြောပါတယ်
။ quarantine စင်တာကကျွန်တော်ဒီပြည်တော်စုအားကစားအကွင်းရဲ့နောက်ကတရုတ်စာတင်ကြောင်းရဲ့ဆိုရှိတယ်ဗျ။တရုတ်စာတင်ကြောင်းမှာတော့ထောင်ကျလွှဲတဲ့သူတွေကိုလက်ခံထားတာပေါ့နော်။တရုတ်ကတော့တရားလေးစစ်စစ်ပြီးမှပြန်လွှတ်တာပေါ့။ဒါပေမဲ့အခုတရုတ်ကနေပြန်လာတဲ့အထက်မှာတော့ကျွန်တော်တို့ဦးစင်မာတော့2ယောက်ပါဘူးတဲ့ဒီဘက်ရောက်တဲ့အခါကျမှစစ်စစ်တကပိုးတွေ့တယ်အဲ့ဒါအားလုံးကတော့2ယောက်ပဲရှိပါသေးတယ်ဗျ။ဟုတ
်။ကျမအိုင်နဲ့အောက်စားဝင်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးစီးရင်ရပြည်ရင်းမှာကာယောဂါကြောင့်သေဆုံးသူ2300ကျော်ရှိနေပြီးပိုးရိပ်အတီးပြူလူနာပေါင်းကတော့13,300ကျော်ရှိနေပါတယ်ကျောကကူးစက်မှုပထမဆုံးစတင်ခဲ့တဲ့တရုတ်နိုင်ငံကတော့တည်ဆုံးသူ4,600ကျော်နဲ့ကူးစက်သူပေါင်း16,000ကျော်ရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။